အခုပထမအဦးဆုံးအနေနဲ့တော့ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာမြန်မာအစိုးရတပ်တွေကအာရှလမ်းတင်နဲ့10မိုင်အကွာလောက်ရှိတဲ့ DKBA ရှိနိုင်တဲ့နေရာတွေကိုလက်နက်ကြီးနဲ့ပစ်ခတ်နေရလို့ဆိုပါတယ် DKBA အပါဝင်တိုင်းရင်းသားနယ်မြေအချို့မှာအခုလိုထိုးစစ်ဆင်နေတာဟာတနိုင်ကန်လုံးအပစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးနိုင်ဖို့အတွက်ထိခိုက်နိုင်တယ်လို့တိုင်းရင်းသားကောင်ဆောင်တွေနဲ့စုစည်းထားတဲ့အစ်စ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကတာဝန်ရှိသူတွေကဆိုပါတယ်မအေးအေးမှာတင်ပြပို့ထားပါတယ်ရှင်
ပြီးခဲ့တဲ့တပတ်ကျော်ကစပြီးမြမတက်မတော်ကအာရှလမ်းသစ်ဖွင့်လှစ်နိုင်ရေးအတွက်အကောက်ခွန်ဂိတ်တွေကိုဖယ်ရှားရင်းနယ်မြေရှင်းလင်းတဲ့ဆိုတာ DKBA နဲ့တိုက်ပွဲတွေဖြစ်နေတာပါပြီးခဲ့တဲ့ရက်ကတော့နယ်မြေရှင်းလင်းနိုင်ခဲ့ပြီဆိုပြီးတက်မတော်ဘက်ကဆိုပါတယ်ဒါပေမဲ့မြမအစိုးရတက်တွေဟာ DKBA ထိန်းချုပ်ရနေရာတွေကိုဒီကနေ့ထိဆက်တိုက်ပဲလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဆက်လုပ်နေတယ်ဆိုပြီး DKBA ကလိုထူဖို့အခြေချပြုတာကဗိုလ်မှူးစောစောင်းကဆိုပါတယ်
အချင်းကဟိုမြေတိုင်းဝစီနေတော့ခုဒီလက်ရှိဒီမင်းငါးနိုင်ငံကိုရနေပြီးတော့ကျွန်တော်တို့ရှိတဲ့တောင်ဘုံကိုအာပြရနေစနေလမ်းချနေတယ်အလုံးစလုံးရှိပေါ့ငါးနိုင်ငံကိုရတဲ့ဟိုအလုံးစလုံးရှိပြီးနော်အဲ့ဒါကျွန်တော်တို့လူကြီးတွေကဟိုကျွန်တော်တို့ကိုအာချိန်ရရတယ်ပေါ့ဒီနမကြီးနေခွာပြလိုက်အေးဘာဖြစ်လဲဟိုအပြက်လူကြီးတွေပေါ့လေဟိုမှာကျွန်တော်တို့တင်ရကောင်းဆောင်နေစာဒီကျွန်တော်တို့အပြက်လူကြီးတွေကိုရှိနေတယ်ပဲပြောတယ်ပေါ့လေအဲ့ကျွန်တော်ခွာခိုင်းနေအဲလုံးဝစနစ်တာမပေါ့ဆိုဘူးကျွန်တော်လည်းလုံးဝလုံးဆောင်မှုရှိဘူးဒါပေမဲ့အခုကျွန်တော်နေတဲ့တောင်ကျောတွေကိုတို့လက်ကျင်းနေတယ်။ဒီကနေ့လမ်းကိုရှင်းနေဆိုတော့အခုဒါလမ်းနဲ့မဆိုင်တော့ပါဘူး။ရှေးမှန်ရဝေးတယ်လေ။အဲရှေးမှန်ရဝေးတော့ဒီလမ်းနဲ့ဆိုင်တော့ချစ်ချမှုရတော့လမ်းနဲ့မဆိုင်ဘူးနော်
။ DKBA ပါဝင်တိုင်းရင်းသားလက်နက်ကိုင်နေမျိုးတွေမှာမြမတက်မတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတဲ့အတွက်တနိုင်ငံလုံးအပစ်ခတ်ရစေးရေးလက်မှတ်ရေးထိုးနိုင်ရေးကိုထိခိုက်မှုတွေရှိနိုင်တယ်ဆိုပြီးတိုင်းရင်းသားခေါင်းဆောင်တွေနဲ့စုစည်းထားတဲ့အစ်စ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့နိုင်ဟန်သာကပြောပါတယ
်။ကဲလဲစိုးရိမ်နေတယ်။ဘာကြောင့်လဲဆိုတော့ဒီကနေတချီချီနဲ့ပြင်းထန်လာပြီပေါ့နော်။အဲဒါအန်ဂယ်ရိုစိုးလို့နေတဲ့ဒီတနိုင်ငံလုံးအပစ်ခတ်ရစေးရေးကိုတော့ထိခိုက်ဒီနိုင်တယ်လို့အင်္ဂမြင်တယ်လေ။နော်ယုံကြည်မှုတွေညော့ကြနိုင်တယ်ပို့ပြီးတော့မှခိုင်မာအောင်ဒါဆွေးနွေးရမယ်ဆိုတော့အဲ့ဒါတည်းကတော့သူ့ရည်ချာပဲ။အင်္ဂလည်းမြင်တယ်ဒီအလားလာတော့မကောင်းဘူး။ဒီပလောင်နယ်မြေမှာဖြစ်တယ်။အခု DKBA မှာဖြစ်တယ်နော်။ဒါတည်းကပူပြင်းနေတာပေါ့လေ။နောက်ဒီဟိုဒီထက်နည်းနည်းညော့တာတော့ကချင်နယ်မှာဖြစ်တယ်။အဲကုကနယ်မှာလည်းရပ်သွားတယ်ဆိုတဲ့အနေထားတိလည်းမရောက်သေးဘူး။မကြအောင်မှာလက်နဲ့ကြီးတွေနဲ့လှမ်းလှမ်းပြီးတော့ဖြစ်နေတာတော့ရှိတယ်။
ကရင်ပြည်နယ်အတွင်းမှာတော့ပြစ်ခတ်မှုတွေကြောင့်ကားလမ်းအဟောင်းပိတ်ထားရတယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ကော့ဂရိတ်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကတော့ကားလမ်းတွေပိတ်ထားခြင်းမရှိဘူးလို့ဆိုပါတယ်။ကော့ဂရိတ်မြို့ကတူကတော့လက်နက်ကြီးတန်တွေမနဲ့ကလေးကကြားနေရကြောင်းအခုလိုပြောပါတယ်
။မနက်9:00ကျော်လေးကစပြင့်နေတာ။10:00ကျော်17:00လောက်မှတက်သွားတာ
။ဒီကိပီရှိနိုင်တယ်လို့ယူဆရတယ်အောက်ပေါ်တဲဆိုတဲ့နေရာကိုတော့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတယ်ဆိုပြီးမြောက်ရီမြို့ကပြည်သူတို့ကလည်းပြောပါတယ
်။မရှိအောက်ပေါ်တဲမှာတော့လူတွေတော့မရှိဘူး။သူတို့အရင်တုန်းရှုပ်ပြီးခြေတာတိုင်းအကောင်လုံးဖယ်ကြဆိုခြေတာတိုင်း။အမှ TKB အဖွဲ့ကြီးတော့မများရှိတယ်။မိသားစုတွေလည်းရှိကြတယ်။မနက်ကအလုံး30ကြားတဲ့ခါကျတော့ခဏပိတ်ထားလိုက်တယ်စစ်တပ်ကလည
်း။တမရော်ဘက်ကဇူလိုင်လ17ရက်နေ့သတင်းထုတ်ပြန်ချက်ထဲမှာတော့မြဝတီသင်ကန်းညီနောင်အာရှလမ်းသစ်နဲ့လမ်းဟောင်းကိုနယ်မြေရှင်းလင်းထိန်းချုပ်ပြီးဖွင့်လှစ်ထားတယ်လို့ဆိုပါရယ်လမ်းဟောင်းမှာတိုက်ပွဲဖြစ်တာ19ချိန်အာရှလမ်းသစ်မှာအချိန်20ဖြစ်ပွားခဲ့ပြီးတက်မတော်ဘက်ကရောကရင်လက်နက်ကိုင်တွေဘက်ကပါနှစ်ဖက်ထိခိုက်မှုတွေရှိကြောင်းရေးသားထားပါရယ်ကရင်လက်နက်ကိုင်3ဦးကိုလည်းအရှင်ဖမ်းမိထားတယ်လို့ဆိုပါရယ်ဒါအပြင်ဆုတ်ခွာသွားတဲ့ကရင်လက်နက်ကိုင်တပ်တွေကိုလည်းဆက်လက်ရှင်းလင်းတိုက်ခိုက်နေတယ်ဆိုပြီးရေးသားထားပါရယ်ရှင်